ဒီရနိုင်ငံကအစိုးရဆန့်ကျင်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ဖြစ်ကြတဲ့ဆန္ဒပြပွဲ6ရက်မြောက်တနင်္ဂနွေနေ့မှာတော့တည်ဆုံးသူ104ဦးရှိသွားခဲ့ပြီးဆန္ဒပြပွဲတွေနောက်နေ့အထိဆက်ကူးမဲ့အခြေအနေရှိနေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းဒဏ်ရာရသူ6100ကျော်ရှိသွားပြီလို့အီရတ်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရကပြောကြားလိုက်ပြီးအဲ့ဒီထဲမှာ1200ကျော်ကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။တည်ဆုံးရသူ104ဦးထဲမှာ8ဦးကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့သူကပြောပါတယ်။စနေနေ့တညလုံးအစိုးရစည်းဝေးပွဲတွေလုပ်ခဲ့ပြီးနောက်ဆန္ဒပြသူတွေစိတ်ပြေပျောက်စေဖို့အတွက်ပြုပြင်ပြောင်းလဲရေးလုပ်မဲ့အစီအစဉ်သစ်တွေကိုအီရတ်အစိုးရအဖွဲ့ကတနင်္ဂနွေနေ့အစောပိုင်းမှာရုတ်တရက်ကြေညာပါတယ်။အဲ့ဒီထဲမှာမြေယာ3ဆွဲခွင့်စစ်တပ်တဲဝန်ထမ်းမဲ့အထောက်ပံ့ပေးရေးစင်ရဲသားမိသားစုလူမှုဘူလုံရေးစတန်ဘင်တိုးပေးမဲ့အစီအစဉ်ပါဝင်အလို့လက်မဲ့လူငယ်တွေကိုလေ့ကျင့်သင်ကြားပေးရေးတွေလည်းပါဝင်ပါတယ်။ရေနံကြောဝချမ်းသာပြီးလူပေါင်းတန်40လောက်ရှိတဲ့အီရတ်မှာအလုတ်ကန်ရှားပါမှုရေနဲ့အလျက်စစ်ပြီးလို့လူမှုဝန်ဆောင်မှုကဏ္ဍညံပြင်းတာတွေကိုအစောပိုင်းမှာထောက်ပြဆန္ဒပြခဲ့ရာကနောက်ပိုင်းအစိုးရရဲ့အကျင့်ပြတ်ချစားမှုတွေအဆုံးတတ်နိုင်ဖို့အထိတောင်းဆိုဆန္ဒပြလာကြပါတယ်